မေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့အမိန့်ကိုတရားရုံးကဟန်တားတဲ့လို့ရဟာနိုင်ငံရေးတွေပါနေကြောင်းနိုင်ငံအတွင်းကရဲအရာရှိတွေနဲ့ပုံထိုးတွေကတွေ့ဆုံစဉ်ပြောကြားလိုက်ပြီးအဲ့ဒီပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်ချက်တွေမရှိတော့တဲ့အတွက်တိုင်းပြည်ရဲ့လုံခြုံရေးကိုထိခိုက်စေနေကြောင်းလည်းပြောပါတယ်။မွတ်စလင်အများစုနေထိုင်တဲ့ခုနှစ်နိုင်ငံကလူတွေနဲ့အမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်ကြတဲ့သူတွေအပေါ်ပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့သမ္မတရဲ့အမိန့်ကြေညာချက်အပေါ်ဝါရှင်တန်ပြည်နယ်ဆီယက်တက်မြို့ကတရားသူကြီးကဟန်တားနဲ့စီရင်ချက်ချလိုက်တာကြောင့်တိုင်းပြည်ဟာအန္တရာယ်ဖြစ်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်ရနေကြောင်းအမေရိကန်နိုင်ငံအတွင်းကအဓိကမြို့ကြီးတွေကရဲတပ်ဖွဲ့အကြီးအကဲများအဖွဲ့နဲ့ဝါရှင်တန်ဒီစီမြို့မှာတွေ့ဆုံစဉ်သမ္မတထရန့်ကပြောကြားလိုက်တာဖြစ်ပါတယ်။သမ္မတအမိန့်ကိုပယ်ချလိုက်တဲ့ဝါရှင်တန်ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်တာမှာအဲ့ဒီအမှုကိုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်ခြောက်လွှဲချက်တွေကိုအင်္ဂါနေ့ကကြားနာခဲ့တာဖြစ်ပြီးအမှုအတွက်စီရင်ချက်ကိုတော့အခုသတင်းပအတွင်းချမှတ်ဖို့ရှိတယ်လို့ဆိုပါတယ်။အမေရိကန်တရားရေးဌာနကရှင်းနေတဲ့သမ္မတရဲ့အမိန့်ကြေညာချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ခြင်းမရှိဘူးဆိုပြီးအမိန့်ကြေညာချက်ပြန်ယူသိမ်းပေးဖို့တရားဆွဲဆိုကြတဲ့ဝါရှင်တန်ပြည်နယ်နဲ့မင်နီဆိုတာပြည်နယ်တို့ကိုကိုးစားပြုတဲ့ရှင်းနေတွေဟာအယူခံတရားသူကြီး၃ဦးထံမှတယ်လီဖုန်းကတဆင့်ခြောက်လွှဲချက်တွေကိုအင်္ဂါနေ့ကအပြန်အလှန်တင်ခဲ့ကြတာဖြစ်ပါတယ်။